လူပေါင်း2သိန်းကျော်သေဆုံးခဲ့တဲ့အိန္ဒိယသမုဒ္ဒရာဆူနာမီလိုင်းသဘာဝဘေးအန္တရာယ်ဆိုကြီးပေါ်ပေါက်ခဲ့တာ10နှစ်ပြည့်ဖို့ရပ်ပိုင်းမဲ့လို့ပါတော့တယ်ဆူနာမီဆိုးဝါးဆုံးဒဏ်ခံခဲ့ရတဲ့ထိုင်းနိုင်ငံနောက်တောင်ပိုင်းမှာမြန်မာရွှေပြောင်းလူသမားအများစုသေဆုံးခဲ့ကြပြီးအခုချိန်ထိကြံရစ်ခဲ့တဲ့မိသားစုဆွေမျိုးသားချင်းတွေဟာမေ့ပျောက်လို့မရနိုင်ကြဆဲရှိနေသေးပါဒီအကြောင်းကို AFP သတင်းကိုအခြေခံပြီးတော့မန်ရင်ချင်းနိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာပေါ်ပေါက်ခဲ့တဲ့ဆူနာမီလှိုင်းဒဏ်ကြောင့်ထိုင်းအနောက်တောင်ပိုင်းမှာသေဆုံးခဲ့တဲ့မြန်မာရွှေပြောင်းအလုသမားဘယ်လောက်ရှိသလဲဆိုတာဘယ်သူမှအတိအကျမပြောနိုင်ကြသေးပါဘူး။သတင်းမီဒီယာအများစုကလည်းသူတို့တွေနဲ့ပတ်သက်လို့ဂရုတစိုက်ဖော်ပြတာမျိုးမရှိခဲ့ပါဘူး။အဲ့ဒီအချိန်ကအသက်30အရွယ်ပဲရှိတဲ့မိသေးရဲ့ရှေ့ရသားအရွယ်သားငယ်နဲ့သားသမီး2ယောက်ပါဝင်သူ့မိခင်နဲ့သူတစ်ယောက်လည်းသေဆုံးခဲ့တာပါ။တနည်းအကြမှာဖန်ငါးခရိုင်ဗန်နန်ခန်းကံယိုရန်ရွာကလေးကိုပြန်လာပြီးငါးဖန်းလုပ်ငန်းမှာဝင်ရောက်လုပ်ကိုင်ခဲ့ပါတယ်။ဆူနာမီလှိုင်းကြီးဟာသူ့ရင်ခွင်မှာပိုက်ထားတဲ့ရက်သားအရွယ်သားငယ်ကိုဆွဲယူသွားခဲ့တဲ့ဖြစ်ရပ်ဆိုးကိုမမေ့နိုင်ပဲအခြားကလေးငယ်တွေကိုမြင်တိုင်းသတိရနေမိတယ်လို့မိသေးကပြောပါတယ
်။အလုံးလုံးတဲ့ချိန်တွေမှာဆိုတော့ကိုမေးပြောတာပါနော်။ဘယ်စားရမှာအိမ်မှာသူများကလေးလေးသွားလို့မြင်မိသားစုလေးသွားလို့မြင်ရှင်ဟိုဝန်နေတယ်အဲ့ဒီဒုမလည်းရှိရင်ဒီလိုပဲနေရမှာပေါ့နော်မိသားစုဆက်စုံလေးနေပေါ့အကူကတကွက်တပြားနေရဆိုတော့တတိယတော့တရက်မှမွေးလို့မရဘူးတက်ခဲ့မှာကျင်
းဆူနာမီလှိုင်းဒဏ်ကြောင့်မြန်မာရွှေပြောင်းအလုသမား2000ကျော်သေဆုံးခဲ့တယ်လို့အများကခန့်မှန်းခဲ့ကြပါတယ်အိန္ဒိယသမုဒ္ဒရာထဲမှာစပြီးဖြစ်ခဲ့တဲ့ဆူနာမီရေလိုင်းဟာလူအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြီးဖြစ်ပါတယ်ဆူနာမီဖြစ်ပြီးနောက်အလောင်းတွေတဲကDNA စမ်းသပ်ချက်အရအရေအတွက် 3,000 ကျော်ကိုပိုင်ရှင်တွေလက်ထဲပြန်ပေးနိုင်ခဲ့ပါတယ်။အဲ့ဒီအထဲမှာမိသေးရဲ့ပျောက်နေတဲ့ကလေး3ယောက်မပါဝင်ခဲ့ပါဘူး
။အခုတည်းအလောက်မတူရဆိုတော့တက်ခဲ့ပဲသူများတွေစီပဲရောင်းနေပါလား။အဲစောစားတဲ့သဘောပေါ့နော်ဒီမှာနေတာ။စောစားနေတဲ့လူတွေ။တနေ့ကျရင်ပေါ်လာအောင်မလား။အဲ့လိုပေါ့နော်။အဲဘာဖြစ်လို့ဒုက္ခတဲ့ကလေးပဲလို့ရှိရဆိုတော့အော်ကိုကိုကလေးတွေပဲပါနေပါလား။အဲ့လိုပြင်းနေပေါ်စိတ်ထဲမှာအဲ့မှာသွားလို့မရဘူးတကယ်ပဲသွားလို့မရဒီနေ့
ဘန်နန်ခန်းရွာရဲ့လူဦးရေ 9,000 လောက်မှာတစ်ဝက်လောက်ဟာဆူနာမီလှိုင်းဒဏ်သင်ပြီးသေဆုံးခဲ့တယ်လို့ခန့်မှန်းခဲ့ကြပါတယ်။အဲ့ဒီရွာမှာမိသေးလူမြန်မာရွှေပြောင်းအလုပ်သမားတွေဟာတစ်နေ့ကို10ဒေါ်လာနှုန်းနဲ့ငါးဖမ်းလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေကြတာပါ။2004ဒီဇင်ဘာလမှာဆူနာမီလှိုင်းရိုက်ခတ်ပြီးတဲ့နောက်မြန်မာအလုပ်သမား 2,500 ကျော်ကိုမြန်မာနိုင်ငံကိုပြန်ပြီးပို့ခဲ့တဲ့ထိုင်းအာဏာပိုင်တွေလုပ်ရကြောင်းတည်သွားတဲ့မိသားစုဝင်အလောင်းတွေကိုပြန်ယူဖို့အခက်အခဲတွေဖြစ်ခဲ့တယ်လို့မြန်မာရွှေပြောင်းအလုပ်သမားရေဆောင်ရွက်နေတဲ့ဦးထုချစ်ကပြောပြပါဗျ
။ Most of the migrant working on the fishery and
ပြန်ပို့ခံရတဲ့လူသမားအများစုရဲ့ဆွေမျိုးသားချင်းတွေဟာဒီဆူနာမီလှိုင်းကြောင့်တည်သွားကြတာပါ။ဒါပေမဲ့ဒီအလောင်းတွေပြန်ရဖို့အတွက်သူတို့ဟာထိုင်းကိုပြန်မလာခြင်းကြဘူးဗျ။
ဖန်ငါးခရိုင်တစ်ခုတည်းမှာမြန်မာရွှေပြောင်းအလုသမား1000ကျော်လောက်သေဆုံးခဲ့တယ်လို့ခန့်မှန်းထားကြောင်းဦးထုချစ်ကပြောပါရယ်။ဒါပေမဲ့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကတော့ဆူနာမီဒဏ်ခံရတဲ့ထိုင်းနိုင်ငံကခရိုင်6ခုမှာမြန်မာအလုသမား2000လောက်သေဆုံးခဲ့တယ်လို့ခန့်မှန်းထားပါရယ်။အဲ့ဒီရွာနဲ့မနီမဝေးကဗန်မောင်းတင်းကျိုက်မှာတော့ပိုင်ရှင်မဲ့အလောင်း400နီးပါးမြုပ်နှံထားပါတယ်။ DNA စစ်ဆေးလို့မရသေးတဲ့အတွက်အများစုဟာမြန်မာတွေလို့ထင်ကြပြီးပြောဆိုနေကြပါတယ်ရှင်။